ကချင်ပြည်နယ်ဖားကန်ဒေသမှာဒီအပိုင်းအတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA ကြားတိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ညကဒေသရင်းမှာပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုတွေအတွင်းမှာအနည်းဆုံးလူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုတိုက်ပွဲတွေရေရှည်လာမယ်ဆိုရင်မိုးကောင်ဖားကန်လမ်းပိတ်ဆို့သွားနိုင်ပြီးကုန်စည်စီးဆင်းတာတွေလည်းရပ်တန့်သွားနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ဖားကန်ဒေသကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်ဖားကန်ဒေသအတွင်းမှာဒီလ15ရက်နေ့ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နောက်ဗုဒ္ဓဦးနေ့မှာဖားကန်နဲ့မိုးကောင်းလမ်းမှာ300နေရာလောက်တိုက်ပွဲဖြစ်ခဲ့သလိုညပိုင်းမှာတော့ဘုံလေးလုံးဇက်တိုက်ဆိုသလိုပေါက်ကွဲခဲ့ပါတယ်။ဒီလိုဘုံတွေဇက်တိုက်ပေါက်ကွဲခဲ့တဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ
်။ခုနိုင်နဲ့ရှင်းနိုင်ကြားထဲမှာကျွန်တော်ကြားပြရတာတော့ဘုံချင်းမှာကဒီတက်ကုန်းသားမှာပေါ့မိုင်းမလုံးကွဲတယ်။နောက်ဖားကန်မှာကျတော့ခုနကလို့ရှိနေကြပါပဲအဲ့ဒီဒီဒီတရားဖက်ကက်နဲ့မရှိကတောင်းနဲ့ကူးထားတဲ့ဒီဥရုချောင်းကူတရားဒီမရှိကတောင်းဘက်မှာတုံချိုကြီးတာဝန်ထားတဲ့ရဲကြီးပေါ့ဗျာအဲ့ရဲကြီးဆောင်ကြီးကိုသူတို့ကမိုင်းလာပစ်သွားတယ်ဖြစ်နေအဲ့ဒီဒီကြားထဲမှာအဲ့တော့ရဲကြီးမူးပေါ့ဗျာဟိုစားဘူးလေးတယောက်ထိတယ်လို့တော့ကြားတယ်ဒါကြရတယ်ပေါ့ဗျာချီတော့မှနောက်ပြီးတော့မှဒီခုနကလို့ရှိနေကြမှာပဲတိုင်းတောင်မှာစားစာရုံရှိမှလည်းမိုင်းတလုံးကွဲပဲလို့ကျွန်တော်ကြားသိရပါတယ
်ဘုံပေါက်ကွဲပြီးတဲ့နောက်တံတားကိုပိတ်လိုက်ပြီးမြို့အတွင်းနဲ့မြို့အဝင်အထက်မှာစစ်ဆေးဓာတ်တွေလှုပ်ဆောင်ခဲ့ပါတယ်ကြာတာပရိနေမှာတော့တိုက်ပွဲတွေညင်သက်နေတယ်လို့လည်းပြောပါတယ်ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဖားကန်မြို့နယ်ရဲတပ်ဖွဲ့မှုရုံကတာဝန်ရှိသူတဦးကအခုလိုအတည်ပြုပါတယ်
ဟုတ်ကဲ့ကွဲတာတော့ကွဲတယ်ဗျဒါပေမဲ့ကျွန်တော်ကအထက်လက်ကိုအတိအကျကျွန်တော်တော့မသိဘူးဗျသူတို့အဲ့ကင်တဲ့ဌာနစိတ်ကတောင်းမမရှိဘူးဗျ
ရဲတပ်ဖွဲ့ဝင်တူထိခိုက်ဒဏ်ရာရတယ်ဆိုတာလဲဟုတ်မှန်ကြောင်းပြောပါတယ်ဖားကန်ဒေတာမှာဒီလိုဘုံပေါက်ကွဲတာနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေမယ်ဆိုရင်လမ်းပန်းဆက်သွယ်ရေးပုံမခက်ခဲလာပြီးကုန်စည်နှုံးတွေမြင့်တက်လာနိုင်မယ်လို့လဲလုံခင်းဒေတာကန်တယောက်ကသုံးသပ်ပါတယ
်ခုလိုဒီလိုကနေချင်းရဆက်ဖြစ်လာဒီပေါက်ကွဲမှုတွေဖြစ်လာမယ်ဆိုလို့ရှိရင်ဒီကြာလိုက်လမ်းနေပါပိတ်ဆို့ဖြစ်လာရင်ဒီမှာအဲကုန်စည်နှုံးတွေတက်မှာပေါ့ဗျာကုန်စည်နှုံးတွေတက်ဖို့အနေထားလေးကြီးရှိတယ်ဗျာဒီတော့အခုအနေထားကြတော့ကျွန်တော်တို့ဖက်ကန်ဒေတာမှာကအဲလမ်းမဆက်တွေကောင်းလာတဲ့အခါကျတော့ဒေတာကနေကဆာနေဘာလို့ကလောင်ထားတာမရှိတော့ဘူးပြအရင်တော့ဆိုလို့ရှိရင်ဒီမှာလမ်းမဆက်တွေမကောင်းတဲ့အခါကျတော့တစ်နှစ်စာအလိမဆာနေပါသေးတူလောင်ထားကြတာရှိတယ်လေတကယ်လို့ကအခုလမ်းမဆက်တွေရတာအဲပြတ်တောက်ပြီးတော့မှဖြစ်သွားမယ်ဆိုလို့ရှိရင်ဒီကုန်စည်လုံးတွေကတေချာပေါက်တက်လာတော့မှာပြ
ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလည်းလုံခင်းနဲ့ဖက်ကန်မှာဒီလိုဘုံတွေဇက်တိုက်ပေါက်ကွဲခဲ့ဘူးပါတဲ့ဒါကတော့ကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးရဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကို KIA ကဖမ်းဆီးပြီးတဲ့နောက်အစိုးရတပ်က KIA တပ်စခန်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုတွေအတွင်းမှာလုံခင်းရဲစခန်းကရဲမိသားစုဝင်၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်